စကိုင်းတိုင်းစလင်းကြီးမြို့နယ်မှာမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာရန်စီကုမ္ပဏီတို့ပူးပေါင်းပြီးကျင်းနီ24ရေလုံနေတဲ့ဇပယ်တောင်ကျေးစင်တောင်ကျင်းနီစီမံကိန်းကနေတင်းစီထားတဲ့မြေယာကိစ္စညင်နာကြီးနဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေထိန်းသိမ်းပေးရေးစတဲ့အချက်၄ချက်ကိုတောင်းဆိုပြီးစကိုင်းတိုင်းအစိုးရအဖွဲ့ရုံးရှိမှဒေသခံတွေတောင်းဆိုဆန္ဒပြနေပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
လဘရောင်းတောင်ဒေသတဲ့စော်ပြီးကျင်းဒီစီမံကိန်းစတင်လဲပတ်နေတဲ့ဇပယ်တောင်ကျေးစင်တောင်စီမံကိန်းဟာလဘရောင်းဒေသအတွက်နမူနာတွေဖြစ်စေခဲ့တာပါ2012ခုနှစ်လောက်ကစပြီးလဘရောင်းရဲ့ဆန္ဒပြမှုတွေဖြစ်လာပြီးတဲ့နောက်မှာတော့တောင်ကုန်းတွေနဲ့ရေးပြက်လက်မှုတွေတဘာပအဝင်ကျင်ထိခိုက်မှုတွေဖြစ်လာရတဲ့ဇပယ်တောင်ကျေးစင်တောင်စီမံကိန်းဟာတဘာပအဝင်ကျင်ဆုံးရှုံးမှုရဲ့ပြရယုတ်ဖြစ်တဘာဝပအဝင်ကျင်ထိသိမ်းရေးသမားတွေရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်အဲ့ဒီဒေသမှာတော့စစ်စစ်ရုံတွေရဲ့အနက်အသက်တွေကြောင့်ဒေသခံတွေရဲ့ဆန္ဒပြမှုတွေဟာအကြိမ်ကြိမ်ဖြစ်လာခဲ့တာပါ။အေပီလ26ရက်နေ့တုန်းကတော့တိုင်းအစိုးရရုံးကိုတွားရောက်ပြီးသူတို့ရဲ့မြေယာနစ်နာကြေးကိစ္စတွေအပါအဝင်အချက်၄ချက်ကိုတွားရောက်တောင်းဆိုခဲ့ကြောင်းကံကုန်းရွာကဦးကင်အောင်စိုးကအခုလိုပြောပါတယ
်။အဲဒီစင်တော်နေကျွန်တော်တိုင်းအစိုးရရုံးရှိကိုဒီမြေယာနဲ့ပတ်သက်ပြီးတော့မြေယာရောကြေးအပါအဝင်အချက်၄ချက်ဖြည့်ရှင်းပေးဖို့ဆိုပြီးကျွန်တော်တိုင်းအစိုးရရုံးရှိကိုတွားပြီးတော့တောင်းဆိုတာဗျ။အချက်လေးကပထမတစ်ချက်ကမြေယာယောကြီးဒုတိယကဒေသခံနေသားလို့တမားတွေပါမစ်ချပေးရေနောက်တည်းမြေရဲဝန်ထမ်းချပေးဖို့ဗျာသောက်ဆိုတာနေသားဆိုတာကအဲတနေ့မှာ300နဲ့400ဝန်းကျင်လောက်ပဲရှိတယ်ဗျာအဲ့ဒါကဆင်းနေရရမယ်မဆင်းနေရဆိုရင်တော့မရဘူးဗျာသူကနေသားလာပေးပုံနဲ့မျိုးနဲ့ခန့်တာကအဲ့ဒါကိုမှကျွန်တော်တို့ကဒီပါမစ်ဆိုတာသူတို့အမြဲတမ်းဝန်ထမ်းဖြစ်ခန့်ထားပေးဖို့ဗျာအဲ့ဒါကိုတောင်းဆိုတာတတိယတဘောပဝင်းကြီးကြည့်တယ်မျိုးကိုပြန်လည်ကူစားရေးပါတယ်။ကဟိုတဘောပေါ်ညင်ထင်းနေမှုဆိုတဲ့ဥစ္စာကသူတို့ဒီမှာအစ်စ်ပြန်တာကသူတို့ဒီဖြန်းတဲ့နီးစနစ်ကိုမသုံးမဲနဲ့ကျွန်တော်တို့အသက်ချတဲ့နီးစနစ်ကိုသုံးပေးဖို့ဆိုတော့ကျွန်တော်အရင်ဥသိမ်းနေဆိုတာလက်ထပ်ကရမှာကျွန်တော်တို့ဒါတွေကိုပြောနေရရှိတယ်ဗျ။အဲဒေတာဖွံ့ဖြိုးရေးငွေ200လောက်ရရှိပြီပေါ့။နောက်တစ်ခုကသူတို့ဒီကျေးရော်တွေနဲ့ပတ်သက်ကျေးနီစီမံကိန်းကကျွန်တော်တို့တောက်တုံးရေးပြည်စည်းနေရဗျ။အဲပြည်စည်းနေလက်ရှိဒီဒေတာကအခုချိန်ထိရေကောင်းရေသားမတောက်အောင်ဗျ။အဲ့ဒါမျိုးတွေတော့နောက်တော့တစ်ခါဒီကြတဲ့2015တုန်းကလည်းဒီဒိနစ်နိုင်ငံရေစိုးလုံးလုံးမို့ဒီငားရီတွေတဲ့ကိစ္စမျိုးတွေရှိတယ်ဗျ။အဲ့လိုမျိုးတွေကိုသူတို့အနေနဲ့မဖြစ်အောင်ဒါတို့ထိန်းသိမ်းကောက်ွယ်ဖို့ဖြစ်ပြီးတဲ့ဥစ္စာတွေလည်းပြန်လည်ကူစားပေးဖို့အဲ့လိုမျိုးကိုကျွန်တော်တို့ပြောတာဗ
ျ။ဒေသခံတွေဆန္ဒပြမှုတွေရှိနေတဲ့အတွက်တိုင်းအစိုးရအဖွဲ့ကလဲဆယ်ဝင်ကြီးဦးကန်စာမုံ၊စီပင်ဝင်ကြီးဦးမြင့်ကြီးတို့ရောက်ရှိလာပြီးဒေသခံတွေတောင်းဆိုထားတဲ့မြေယာယော်ကြီးအပါဝင်အချက်၄ချက်ကိုပြည်တော်စုအစိုးရအဖွဲ့နဲ့ချိတ်ဆက်ပြီးအ мян ဆုံးဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်
။ဟုတ်ကျွန်တော်တို့တောင်းဆိုခြင်းနဲ့ပတ်သက်ပြီးကျွန်တော်တို့အတိုင်းအစိုးရအကြောင်းရှိကိုသွားတာပေါ့ဗျာ။ဒီဝင်ကြီးနှုတ်ထွက်လာပြီးတော့ကျွန်တော်တို့ဒီဒေတာဆန်အနေနဲ့ဒီကျွန်တော်တို့တောင်းဆိုခြင်း၄ချက်ပေါ်မှာသူကပြည်တော်စုအစိုးရနဲ့ချိတ်ဆက်ပြီးတော့ဒါကိုအ мян ဆုံးပြည်လဲအောင်ဖြည့်ရှင်းပေးမယ်ဆိုပြီးတော့ကျွန်တော်တို့ပြည်သူတွေကိုသူကပြောပြတယ်။
တိုင်းအစိုးရအဖွဲ့ရဲ့ဖြည့်ရှင်းပေးမှုကိုလောက်ဝဲကြတဲ့အထိစောင့်တော့မှဖြစ်တဲ့အကြောင်းကိုလည်းဒေသခံတွေဘက်ကပြောပါရယ်မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုးကြိုးစာလက်ဖြူရေးအက်ဆက်ဆက်ယုံဟာအနက်ပြင်းထန်တဲ့လေရုညဉ့်ဉျမ်းမှုတွေဖြစ်စေပြီးဆက်ယုံနီးမှရှိတဲ့နေထိုင်တဲ့ဒေသခံရွာသားတွေကိုအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ယောဂါတွေအရေပြားနဲ့မျက်လုံးယောဂါတွေဖြစ်ပွားစေတာတွေ့ရတယ်ဆိုပြီးပြီးခဲ့တဲ့နှစ်က Amnesty International အဖွဲ့ကထုတ်ပြန်ထားတဲ့ကြေညာချက်မှလည်းဖော်ပြထားပါရယ်ဒေသခံတွေကလည်းဒီလိုအနက်သက်တွေကြောင့်မကြကနဆိုသလိုဆန္ဒပြပြီးစက်ရုံလဲပတ်မှုတွေကိုရပ်နှားဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့ပါတယ်ရှင်။